ထိုင်းနိုင်ငံမှာရွေးကောက်ပွဲအနိုင်ရပူဝက်ထိုင်းပါတီခေါင်းဆောင်ယင်လက်ရှင်နာဝတ်ကိုထိုင်းရွေးကောက်ပွဲကော်မရှင်ကအင်္ဂါနေ့ကပဲထောက်ခံပေးလိုက်လို့သူဟာထိုင်းနိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်ဖြစ်လာဖို့လမ်းခေဖြောင့်ပြသွားပါပြီ။သူမဲဆွယ်ရေးလှုပ်ရှားမှုတွေမှာတော့ကသူ့ကိုပါဝင်ပိတ်ပင်ခံထားရတဲ့နိုင်ငံရေးသမားတွေကိုထည့်သွင်းလှုပ်ရှားခဲ့တာကြောင့်ရွေးကောက်ပွဲဥပဒေတွေကိုမစ်ရှင်နာဝတ်ကချိုးဖောက်တယ်ဆိုပြီးတိုင်တန်းထားတာကိုပယ်ချဖို့ရွေးကောက်ပွဲကော်မရှင်ကတညီတညွတ်ထဲဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်။ဇူလိုင်လ3ရက်နေ့မှာကျင်းပတဲ့ရွေးကောက်ပွဲကိုမစ်ရင်လကမဲအများစုရရှိပြီးနိုင်ပေမဲ့လည်းရွေးကောက်ပွဲကော်မရှင်ကအရင်တပကထောက်ခံပေးဖို့ပြက်ကွက်ခဲ့လို့နိုင်ငံမတည်မငြိမ်ဖြစ်မှာစိုးရိမ်နေကြတာကအခုဆုံးဖြတ်ချက်ကြောင့်ပြေလျော့သွားပြီဖြစ်ပါတယ်။